ကချင်ပြည်နယ်ဘက်ကဘိန်ခင်းဖြက်စီရေလှူရှာမှုအကြောင်းကိုမတင်ပြခင်မှာရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5သန်းပေးသွားမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင်းကပဋိပက္ခဘေးသင့်ပြည်သူလူထုနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့အသက်မွေးဝမ်းကြောင်းမှုဆံရခွင့်လန်းတွေတိုးတက်လာဖို့ကူညီတာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းနောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းကပဋိပက္ခဘေးသင့်ပြည်သူတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေလျင်မြန်စွာပြန်လည်ထူထောင်နိုင်မှုအတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်ပါတယ်
Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide $5 million to support livelihoods and early recovery to communities affected by conflict, displacement, and extreme poverty.
မြန်မာပြည်သူလူထုတွေကိုကူညီထောက်ပံ့ပေးဖို့ကတိကဝတ်ပေးထားတဲ့အတိုင်းအခုအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ရခိုင်ပြည်နယ်ကပြည်သူလူထုကိုကူညီထောက်ပံ့မယ့်အစီအစဉ်အသစ်ကိုစတင်လိုက်ပါပြီ။ဒီအစီအစဉ်အရရခိုင်ပြည်နယ်ကပြည်ပခဘေးသင့်လူမှုအတိုင်းဝိုင်းတွေနေရက်ပြောင်းရွှေ့ဒုက္ခသည်တွေနဲ့စီးရင်နွမ်းပါသူတွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ပြန်လည်ထူထောင်နိုင်ရေးလုပ်ငန်းတွေလျင်မြန်စွာဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာ5သန်းကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်။ဒီအစည်းအဝေးအရအိမ်အောင်စု9000ဒါမှမဟုတ်လူဦးရေ4500လောက်ကိုကူညီထောက်ပံ့နိုင်မှာဖြစ်ပြီးသူတို့အတွက်အခြေခံဝန်ဆောင်မှုတွေဖြစ်တဲ့ဈေးကွက်အခြေခံအဆောက်အုံနဲ့စီးပွားရေးအခွင့်အလမ်းတွေပို့ပြီးတိုးတက်လာမှာဖြစ်ပါတယ
်အခုလိုကူညီထောက်ပံ့တဲ့အစည်းအဝေးအရရခိုင်ပြည်နယ်ကလူအဖွဲ့အစည်းတွေကိုယ်တိုင်ကသာမိမိတို့ရဲ့လိုအပ်ချက်တွေဖွံ့ဖြိုးတိုးတက်ဖို့လိုအပ်နေတဲ့ကဏ္ဍတွေကိုဖော်ထုတ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးဆောင်ရမှာဖြစ်ပါတယ်ဒါဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကချမှတ်ထားတဲ့စီမံစည်းကမ်းဖြစ်ပြီးဒီလိုဆောင်ရွက်စီခြင်းအဖြစ်ခွဲခြားဆက်ဆံမှုမရှိအောင်အားလုံးပါဝင်နိုင်အောင်ပွင့်လင်းမြင်သာမှုရှိအောင်တာဝန်ခံမှုရှိအောင်အရက်ဖတ်စွမ်းရည်တိုးမြင့်လာအောင်နဲ့ဒေတာရင်းအခြေအနေတွေကိုအသိပေးလေးစားလိုက်နိုင်ရာရောက်မှာဖြစ်တယ်လို့သူကပြောပါတယ်American တန်ယုံအနေနဲ့လည်းရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့လူနေမှုဘဝအခြေအသွေးတွေတိုးမြင့်လာစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ The US Embassy is working closely with the international community to improve the quality of life of all communities in Rakhine State. This will require creating economic opportunity and development.improving basic infrastructure
ရခိုင်ဒေသကလူအဖွဲ့အစည်းတွေရဲ့လူနေမှုဘဝအခြေသွေးတွေတိုးတက်လာဖို့အမေရိကန်တန်ယုံကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးတာအခြေခံအဆောက်အုံတွေတိုးတက်အောင်ဆောင်ရွက်ပေးတာပညာရေးအခွင့်အလမ်းတွေတိုးမြှင့်ပေးတာအားလုံးအတွက်ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေပံ့ပိုးပေးတာအပါအဝင်လူအဖွဲ့အစည်းတွေကြားယုံကြည်မှုတည်ဆောက်ရမှာကူညီဆောင်ရွက်ပေးနိုင်ဖို့လည်းကြိုးစားနေပါတယ
်အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်။2013ခုနှစ်မှာစတင်ပြီးရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကိုပါရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးခဲ့တာလည်းဖြစ်ပါတယ်ရှင်။